ဒီနေ့ KNU နဲ့ကာချုပ်နဲ့တွေ့တယ်လို့ကြားရပါတယ်ရှင်။အဲ့ဒီတွေ့ဆုံမှုကဘာကြောင့်တွေ့ဆုံကြရလဲရှင်
။ကျွန်တော်တို့ပုံမှန်နလတဲ့ချိန်တွေ့ဆုံဖို့ကျွန်တော်တို့သဘောတူညီချက်ရှိပါတယ်ခင်ဗျာ။အဲ့ဒီပုံမှန်အဲ့ဒီအခြေခံနဲ့ကျွန်တော်တို့တွေ့ဆုံကြတာဖြစ်ပါတယ်။နလတဲ့ချိန်တွေ့ဆုံဖို့ကမူကားဖြင့်သဘောတူထားကြတယ်။ကျွန်တော်တို့အခုကလေးလလောက်တော့ရှိသွားပါပြီ။သူတို့ဘက်ကမအားတာကျွန်တော်တို့ဘက်ကမအားတာဆိုအခုဒါပုံမှန်တွေ့ဆုံမှုဖြစ်ပါတယ
်။ဒီတွေ့ဆုံမှာပါတော့လက်တလုံးငိမ့်ငိမ့်ကိစ္စတင်းမာနေမှုကိုကာချုပ်ကဘာပြောပါလဲရှင
်။ကာကွယ်ရေးဦးစီးချုပ်ကတော့ငိမ့်ငိမ့်ကိုရအောင်တည်ဆောက်မယ်ဆိုသူတို့ရဲ့တက်မတော်ရဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုတော့ဒါသူခိုင်ခိုင်မာမာပြောပါတယ်ခင်ဗျာ
ဒီနေ့တွေ့ဆုံမှုမှာ KNU နဲ့ဒီကာချုပ်တို့ကဘာလို့အဓိကထားပြီးဆွေးနွေးကြရလဲရှင
်ကျွန်တော်တို့အဓိကအုတ်တက်တာကတော့ဒီငင်းငင်းကိစ္စမှာကျွန်တော်တို့နူးနှစ်ဖက်ယုံကြည်မှုကိုခိုင်ခိုင်မာမာတည်ဆောက်ပြီးတော့ငင်းငင်းရေးကိုမဖြစ်မနေတည်ဆောက်မယ်ဆိုတာနူးနှစ်ဖက်အလေးနဲ့သဘောထားပြီးတော့ယုံကြည်ဆုံးဖြတ်ချက်ထားပါတယ်ခင်ဗျာ
လိုင်စာကိစ္စမှာဖွဲ့စည်းတည်တည်ကကန့်ကွက်ရှုံချတာလေလောက်ကြတယ် KNU နေနဲ့လည်းအဲ့ဒီကိစ္စပေါ်မှာကြေညာချက်ထုတ်ခဲ့တာတွေတွေ့ရပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာတွေဆွေးနွေးပြကြလဲရှင
်ကျွန်တော်ဒီပေါ်မှာအထူးဆွေးနွေးတာမရှိပါဘူးဖြစ်စဉ်တွေတော့ကာကွယ်ဦးစီးချုပ်ကသူဖြစ်စဉ်တွေကိုရှင်းပြတာရှိပါတယ်
ဟုတ်ကဲ့ရှင် तू อ่ะအဲ့ဒီဖြစ်စဉ်တွေပေါ်မှာဘယ်လိုမျိုးများပြန်ပြီးတော့ရှင်းပြပါလဲရှင
်ဖြစ်စဉ်မှာဒီမီဒီယာတွေမှာ तू အရင်ပြောထားတဲ့အတိုင်းပါပဲ
ပြည့်ခက်ရစဲလက်မှတ်ရွေးထိုးပွဲမှာတိုင်းရင်းသားလက်နက်ကိုင်တွေအားလုံးပါဝင်ထိုင်ပါလားရှင်အဲ့ဒီပေါ်မှာရောဆရာအနေနဲ့အမြင်ဘယ်လိုရှိပါသလဲရှင်
တိုင်းသားလက်နက်ကိုင်တွေကတော့ကျွန်တော်တို့အများကြီးကြိုးပမ်းအောင်ပဲရှိပါတယ်ကျွန်တော်လက်ရှိ UPWC နဲ့ SCCD နဲ့ဆွေးနွေးတဲ့အခြေအနေပေါ်မှာတိုးတက်အောင်လုပ်မယ်ဆိုတာတော့နှိုးနှဖက်ကအမြင်ရှိပါတယ
်ပြည့်ခက်ရစဲလက်မှတ်ရွေးထိုးပွဲကိုဘယ်တော့ပြန်ပြီးတော့ကျင်းပနိုင်မလဲရှင်ကာကြုတ်ကအဲ့ဒီပေါ်မှာရောဘာပြောပါလဲရှင်
ဒီကနေ့ဆက်ပဲအချိန်မှာရအောင်ထိုးမယ်ဆိုတာတော့ तू အစုအနေနဲ့အဲ့လိုအထူးကြမပြောပါဘူ
းဟုတ်ကဲ့အဲ့ဒီအပြစ်ခံရဆဲလက်မှတ်ရထိုးပွဲနဲ့ပတ်သက်ပြီးတော့ तू ကဘာပြောသေးလဲရှင
်အပြစ်ခံရဆဲရတော့ကျွန်တော်တို့အပြစ်ခံရဆဲရအောင်လုပ်ဖို့လိုတယ်ပြီးတော့အဲ့ဒါမှနိုင်ငံရေးပြဿနာကိုဆွေးနွေးနိုင်မယ်ဆိုတာကိုသူတို့ပြောပါတယ်ခင်ဗျ
ပြီးခဲ့တဲ့ရက်ပိုင်းကချင်းမိုင်မှာ NCCD တွဲဆောင်ပွဲလုပ်ခဲ့တယ်အဲ့ဒီ NCCD တွဲဆောင်ပွဲမှာငိမ့်ငိမ့်ကိစ္စ2015ခုနှစ်မှာမဖြစ်လာနိုင်သေးဘူးလို့လည်းပြောဆိုနေရတယ်တွေ့ရပါတယ်အဲ့ဒီပုံမှာရောဆရာအနေနဲ့ဘယ်လိုအသုံးသတ်မိပါသလဲရှင
်ကျော်ဒီပုံမှာသုံးသပ်ချက်မပြောချင်ပါဘူးတကယ်လက်တွေ့လုပ်နေတဲ့အဲ့ဒီ NCCD ကကောင်းတော့နေခင်ဗျမင်းလို့ရှိရင်ပို့ပြီးတော့ရှင်းပါတယ်ကျွန်တော်ကဆက်တဲ့ဝင်ဟိုအခြေအနေအမှန်ကိုအကုန်လုံးမသိတဲ့ခါကျတော့ကျွန်တော်ပြောရင်မှန်ရင်လည်းမှန်မယ်မှန်ရင်လည်းမှားပါနိုင်ပါလေ
ဒီအပြစ်ခက်ရစဲရောဒီ2015မှာဖြစ်လာနိုင်မယ်လို့ဆရာအနေနဲ့ရောယူဆပါသလားရှင
်ကျွန်တော်ယုံကြည်ပါတယ်ခင်ဗျငင်းငင်းရဗျာခင်ဗျတိုင်းပြည်တော်ကပြည်သူတရားတော်ကလည်းလူလာတယ်ဗျာသမရိုင်းရလည်းငင်းငင်းရအောင်လုပ်မယ်လို့ပြောတယ်ဗျာကာကျုပ်ကြီးကလည်းရအောင်လုပ်မယ်လို့ပြောတယ်ဗျာကျွန်တော်တို့ KNU ကောင်းဆောင်နေရလည်းကျွန်တော် KNU ဖွဲ့စည်းရလည်းငင်းငင်းရအောင်လုပ်မယ်ဆိုရင်အကုန်လုံးရဲ့ဆန္ဒကတူနေတာပဲတန်နေတဲ့အခက်အခဲလေးတွေကကျွန်တော်တို့ညှိနှိုင်းဖြည့်ဆည်းသွားလို့ရှိရင်ကျွန်တော်တို့ရမယ်လို့ကျွန်တော်ယုံကြည်ပါတယ
်လိုင်စာမှာဖြစ်တဲ့ဖြစ်ပျက်ကြောင့်ကချင်နဲ့စစ်တပ်နဲ့တင်းမာမှုတွေလည်းရှိနေရပေါ့နော်အဲ့ဒီခါကျတော့ဒီငင်းငင်းရေးမှာကချင်ဘက်ကရောပါဝင်လာနိုင်တယ်လို့ဆရာအနေနဲ့ထင်လားရှင
်ကျွန်တော်ဒီစိတ်ဆန္ဒပါတယ်မပြောချင်ပါဘူးခင်ဗျ
ပြောင်းစုလွတ်တော်မှာက6ပွင့်ဆိုင်တွဲဆောင်ဖို့အတွက်ကိုအစိုးရကိုတိုက်တွန်းထားတယ်ဒါမဲ့အစိုးရကဒီ6ပွင့်ဆိုင်တွဲဆောင်ပွဲကိုတွဲဖို့မတွဲဖို့ကတေချာတဲ့သဘောမျိုးဖြစ်နေရပေါ့နော်ဒီ6ပွင့်ဆိုင်တွဲဆောင်ပွဲမဖြစ်လို့ဆိုရှင်ရောဒီလက်ရှိဆောင်ရွက်နေတဲ့ငင်းငင်းရေးအခြေအနေမှာရောဘယ်လောက်ထိပြောင်းလဲနိုင်မလဲရှင
်6ပွင့်ဆိုင်တွဲဆောင်ဆွေးနွေးပွဲဆိုတာတမတော်ကောက်ွယ်ဦးစီးချုပ်ကလက်မခံပါဘူးခင်ဗျအကုန်လုံးပါဝင်ပတ်သက်တဲ့လူတွေအားလုံးတွဲဆောင်မှသာလင်ဒီပြဿနာကိုဖြေရှင်းနိုင်မယ်လို့သူအလင်းနဲ့ထားပြီးပြောပါလေ2008ဖွဲ့စည်းပုံကပြင်နိုင်ပါတယ်ပြင်ဖို့လိုတယ်ဆိုတာသမရကြီးကလည်းပြောပြီးပြီတမတော်ကာကွယ်ရေးဦးစီးချုပ်ကလည်းဒီဟာပြင်နေတဲ့ဟာပြင်မယ်လို့သူသဘောထားပေးပြီးဆိုလို့ရှိရင်ကျွန်တော်တို့အပြုသဘောဘက်ကနေချင်းကပြီးတော့ကျွန်တော်တို့ရှုမြင်မယ်ဆိုလို့ရှိရင်ဒီအခက်အခဲတွေကမကျော်လွှားနိုင်စရာမရှိဘူးလို့ကျွန်တော်ဒီလိုပဲမြင်ပါတယ
်ဒီနေ့ KNU နဲ့ကာကျုပ်နဲ့တွေ့ဆုံနေပတ်သက်ပြီးတော့ဆရာအနေနဲ့ဗာမြတ်ထပ်ပြီးတော့ဖြည့်ဆက်ပြောချင်တာတွေရှိပါသေးလဲရှင
်ကျွန်တော်တို့အင်မတန်ကျေနပ်အားရတယ်ဗျကျေနပ်အားရတယ်ဆိုတာ KNU ဘက်ကလူနှစ်ဖက်စလုံးကကောင်းဆောင်နေအားလုံးကဒီတွေ့ဆုံဆွေးနွေးမှုမှာအင်မတန်ကျေနပ်အားရမှုရှိတယ်ငင်းငယ်ရေးကိုရအောင်ဆောင်ရွက်မယ်ဆိုတဲ့သံတိထောင်ချကြတယ်ဆိုတဲ့အခါကျတော့ဒါကောင်းမှုနဲ့ကျွန်တော်အင်မတန်ကျေနပ်အားရပါတယ်
ခုလိုပြန်ဖြည့်ကြပြီးတော့ဆရာကိုကျေးဇူးများရေးတင်ပါတယ်ရှင်